ဆရာတော်ဦးပညာသာမီဘိဝန္တကတော့အရှင်ဝီရသူဟာမြတ်စွာဘုရားကိုစန့်ကျင်နေသူဖြစ်တယ်လို့မိန့်တော်မူပါတယ
်။မြတ်စွာဘုရားဟောထားတဲ့တရားတော်များဟာလူလောကနတ်လောကမြမလောကအဘယ်ဘုံလောကလောကသားအားလုံးအတွက်ဟောထားတဲ့တရားတော်တွေဖြစ်ပါတယ်။ရုပ်တို့မြမလူမျိုးတစ်မျိုးအတွက်တင်ဟောတဲ့တရားတွေမဟုတ်ပါဘူး။ကမ္ဘာလောကသားအားလုံးကျင့်သုံးဖို့အတွက်ဟောထားတဲ့တရားတွေကျင့်တဲ့ပုဂ္ဂိုလ်ရမယ်မကျင့်တဲ့ပုဂ္ဂိုလ်မရဘူး။မြတ်စွာဘုရားကလည်းငါဟောထားတဲ့တရားတွေတင်ကျင့်ရမယ်ဆိုအတင်းအဓမ္မတိုက်တွန်းပါဘူး။လက်ခံကျင့်သုံးလို့ကကျင့်သုံးမကျင့်သုံးလို့ကလည်းရတယ်။တရားဓမ္မတော့ဒီလိုပဲရှိတယ်လို့မြတ်စွာဘုရားကဓမ္မဒိဋ္ဌံကြကြဟောထားတာပါ။ဘုန်းကြီးတို့မြတ်စွာဘုရားတရားတော်ဟာဣဇရံဘာသာပုဂ္ဂိုလ်တွေတခြားသောပုဂ္ဂိုလ်တွေကျင့်ရင်သူတို့ရမယ်သူတို့မြန်မာလူမျိုးကျင့်ရင်မြန်မာရမယ်ကရင်တွေကျင့်ရင်ကရင်တွေရမယ်ကျင့်တဲ့ပုဂ္ဂိုလ်ရမှာပဲမကျင့်တဲ့ပုဂ္ဂိုလ်အတွက်တော့မြတ်စွာဘုရားအာမမခံဘူး။ဒါကြောင့်ဘုန်းကြီးဖြစ်စေချင်တာကဘုရားဘာသာမှာခေါင်းဆောင်လို့ခေါ်တဲ့သူတို့ဘုရားသားတော်ယဟန်တော်များသည်အပြောအဆိုအပြုအမူဆင်ခြင်စေခြင်းနဲ့တိမ်မွေ့စေခြင်းနဲ့ရေရင်ကြီးကြီးနဲ့ပြောစေခြင်းနဲ့ဒုဗ္ဗတိတအဘမလွတ်အောင်ပြောစေခြင်းနဲ့ကျုပ်တို့ယဟန်တော်များဆိုတာကလောဘဒေါသမောဟစတဲ့ကိလေသာတွေပထမအဆင့်နေပါအောင်ကျင့်ရမယ်နေပါရနေပြီးတော့ကုန်ခန်းအောင်ကျင့်ရမယ်ကိုယ့်ကိုယ်ကိုယ်တဲ့တရားဓမ္မတွေကိုလည်းပဲသရတရားမရှိသေးရင်ရှိအောင်သရတရားရှိရင်ပိုးပြီးတော့သရတရားတိုးပွားလာအောင်သာသနာတော်ကိုပိုးပြီးတော့ကြီးညိုလေးစားလာအောင်ဟုတ်ကပြောရမယ်တာဝန်ရှိပါတယ်အခုတော့အဲ့လိုမဟုတ်ပဲနဲ့ဒေါသတရားတိုးဝါးစီမဲ့တရားတွေကြီးဟောနေတော့မြတ်စွာဘုရားနဲ့ဆန့်ကျင်ဘက်တွေဖြစ်နေတယ်အဲ့လိုမြတ်စွာဘုရားနဲ့ဆန့်ကျင်ဘက်ဖြစ်တဲ့တရားတွေကိုကြီးဟောနေမယ်ဆိုရင်ဘုရားဘာသာရဲ့အရှိန်အဝါထိခိုက်စေနိုင်တယ်ကဘာမှာလည်းအင်မတန်မှရှက်စရာကောင်းတယ်အထူးသဖြင့်ယဟန်တော်များပြောရဆိုတဲ့နေရာမှာပိုးပြီးတော့ယူဆစေချင်ပါတယ
်မန္တလေးနန်းရှိရွှေကူကျောင်းတိုက်ဆရာတော်အရှင်အရိယာကလည်းလူမျိုးစွဲဝါရဇွဲတွေနဲ့အမုန်းတရားပြန့်ပွားစေမဲ့ဟောပြောမှုတွေဟာမြတ်စွာဘုရားရဲ့တွင်တင်ဆုံးမစကားတွေနဲ့စန့်ကျင်ဘက်ဖြစ်တယ်လို့မိန့်ကြပါတယ
်ဗုဒ္ဓမင်ကြားခဲ့တဲ့စကားလေးတစ်ခုရှိပါတယ်သူကအောင်ဝဲမဲ့အကြောင်းအရာတွေထဲမှာအာဂောဒေနဇိနီကောဒံလို့ဗုဒ္ဓမင်ကြားတယ်မြမစကားပြေနဲ့ဖြောင်းပြောကြဆိုဆိုရင်ဒေါသအာကြီးတဲ့မေတ္တာအနယ်တဲ့ပုဂ္ဂိုလ်ကိုမေတ္တာဖြင့်အနိုင်ယူရမယ်လို့ဘုရားပြောထားတော့ဒီဗုဒ္ဓဟောကြားတဲ့ဓမ္မတွေကိုတသင်ဟောကြားနေတဲ့သုတဗုဒ္ဓဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေကဒီဗုဒ္ဓရဲ့ဓမ္မကလွဲချော်ပြီးတော့မှဒီဘာသာပေါင်းစုံပေါ့လေအယူဝါဒတစ်ခုအတီးအတီးလူမျိုးအတီးအတီးရှိတဲ့နေရာမှာတယောက်နဲ့တယောက်ဒေါသဖြစ်เสียအသက်စီးတဲ့စသည်ပျက်စီးမဲ့အကြောင်းအရာတွေကိုပြောဖို့မသင့်ဘူးလို့ပဲဆရာတော်အနေနဲ့ပြောခြင်းပါတယ်ဗုဒ္ဓရဟန်းတော်တွေဖြစ်တဲ့တပည့်သားများဟာသူများကိုဟောကြားနေတဲ့အခါမှာမေတ္တာတုံမှလာရှိပါတယ်ဒီပါဠိစကားလေးကအဘကဘောကုလေသွာနာနုဂေတောလို့လာရှိတယ်။အဘကဘောဆိုတာကမကြမ်းတမ်းနဲ့ကိုနှုတ်စိတ်ရှိရမယ်လို့ဗုဒ္ဓအမြတ်စွာဘုရားဟောတာ။နောက်တကကုလေသွာနာနုဂေတောလူမျိုးဆွဲဝါဒဆွဲဒေသဆွဲကိုဗုဒ္ဓလက်မခံပါဘူး။လူမျိုးဆွဲဝါဒဆွဲဒေသဆွဲရှိလို့ရှိရင်မေတ္တာတမအောင်မြင်ပါဘူး။မေတ္တာရဲ့ကျင့်စဉ်မှာလို့ဗုဒ္ဓဟောတာပါ။အဲ့တော့ယခုဖြစ်နေကြတဲ့နေရာမှာကအဲ့ဒါကလားမလို့ဟိုလိုမလို့တရုတ်မလို့ဟိုလိုမလို့ဘလို့ပဲညာနဲ့စသည်ဖြင့်ဒီမိမိတို့ကိုယ်ကိုယ်ရာဘာသာယုံကြည်မှုများတဲ့လူမျိုးရဲ့အကြိုက်ကိုလိုက်ပြီးတော့အ ਨੇ ပေါ်မှာအနိုင်ယူတဲ့သဘောတွေပြောဆိုနေရတာတွေကဗုဒ္ဓဘာသာနဲ့မကပ်ညီပါဘူး။ဒါကြောင့်မလို့ခေါင်းတို့ကအခုဓာတ်တော်ဖြစ်နေတယ်ဘာသာရေးအကြောင်းပြရပြီးတော့မှပြောနေတဲ့စကားလုံးနေနဲ့တယောက်နဲ့တယောက်ငင်းကြသွားနေခဲ့ကြတဲ့လူသားအချင်းချင်းဆင်းရဲကြတဲ့အမှုကိစ္စမှန်းမမြောက်ဘူး။ဘယ်လိုပုံကိုပဲလှုပ်လို့အာနာရှိတဲ့ပုံကိုပဲလှုပ်လို့အာနာမရှိတဲ့ပုံကိုပဲလှုပ်လို့မိမိတို့ဗုဒ္ဓသားတွေပဲလှုပ်လို့ဘုံဘုံတို့ကလုံးဝဆန့်ကျင်ပါတယ
်။သူ့အပေါ်အဆုံးရောက်သူမွတ်စလင်ဆန့်ကျင်ရေးသမားသမရာဦးသိန်းစင်အစိုးရလိုလားသူစသဖြင့်ဝေဖန်နေကြတာကိုအရှင်ဝီရသူကဘယ်လိုသဘောထားပါသလဲ။န
ံပါတ်1ကတော့ဟိုသူတို့တွေကဦးသိန်းကိုအဆုံးရောက်လို့ပြောတာဟိုဦးသိန်းကဟိုထပ်တင်းတော့လက်ခံပါတယ်။ဘာလို့တခါလက်လည်းအဲ့ဒီလိုအတွေးမျိုးတွေးမိတာပါနော်။အခုမှအချင်းတွေကုန်တယ်လူကလည်းပင်ပန်းတယ်အစိတ်တွေကလည်းရှုပ်တယ်အုံနောက်ကလည်းခြောက်တယ်ပတ်စံကလည်းဆိုက်ရသေးတယ်ဂျိုးမြက်ကလည်းဘာမှမရှိဘူးဟိုအစဲခံရတာနဲ့အမုန်းခံရတာပဲရှိတယ်ဒါဝယ်ဒီလုပ်ငန်းကြီးကိုတဆိုင်မမှန်လုပ်နေတော့လေ။အော်လူတွေကကိုယ်ဆုံးရောက်တယ်လို့ပြောတာကိုကလက်ခံတဲ့အပိုင်းပေါ့။နောက်တစ်ခုကတော့ဟိုဦးစင်းအနေနဲ့ဟိုထောင်းအဆထွက်လာကလေးကဒီမြန်မာနိုင်ငံရဲ့အခမ်းအနားမှာနော်။ဝိရသူဘလို့ပါဝင်ဆောင်ရွက်မယ်ဆိုတာကိုခံယူထားပြီးတော့ရည်မှန်းချက်နဲ့ရှောက်လန်းတော့ဦးစင်းတို့ကြတော့ဖရဲသားတော်တွေဖြစ်နေတော့ငါနဲ့မတူဟိုငါရန်သူမူဝါဒကိုလက်ခံမထားနိုင်ဘူးပေါ့။ဟိုဘယ်သူနဲ့မဆို ပူပေါင်းဆောင်ရွက်ရင်းနဲ့ပဲဟိုနိုင်ငံရဲ့အနာဂတ်ကိုအလားပါဆုံးဖြစ်အောင်ဟိုဖန်တီးသွားမယ်ဆိုတဲ့ခံယူချက်နဲ့ပေါင်းတာပေါ့တကယ်တော့ဦးဇင်းတို့အားကိုးခဲ့တာကမျိုးဆောင်ဥပဒေအတွက်အရင်ဦးဆုံးအကူအညီတောင်းခဲ့တာက NLD ပါတီပါသူကလူခွင့်ရင်းနဲ့မညီဘူးဆိုပြီးပယ်ချလိုက်လို့ဦးဇင်းတို့ကအစိုးရစီကိုရောက်သွားတာအစိုးရစီရောက်သွားတာလေတကယ်တော့တိုက်ရိုက်မဟုတ်ပါဘူးအလွတ်တော်တွေကိုအစိုးပြုတာကနေပြီးတော့တမတနဲ့လွတ်တော်နဲ့တော်လာအပြန်ပြန်အလန်လန်ပေးပို့ရင်းနဲ့ပဲအဲအစိုးရရဲ့တာဝန်လုံးလုံးလျားလျားကြီးဖြစ်သွားတာပါဟိုအမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်မှုတွေကိုကြည်ပြီးတော့အဲဦးစင်းတို့အစိုးရရဲ့ဘတ်တော်သားလို့အောင်းမေးနေကြတာတကယ်တော့မျိုးဆောင်ဥပဒေနဲ့ပတ်သက်ရင်ပြောရရင်အလန်ဒီယာလွတ်တန်ကကြီးသွားပြီးတော့အစိုးရကမုတ်စိတ်ပြဆွဲသွားတာပါပဲနောက်တစ်ခုကတော့ဟိုဦးစင်းမစလဲနေမမုံပါဘူးလူသားတိုင်းမုံပါဘူးဦးစင်းအလုံးလုံးနာလဲအမုံတရားကိုအခြေမခံပါဘူးသို့တော်လည်းပဲဦးစင်းတို့ကအကြံဖတ်အန္တရာယ်ကိုကြောက်တယ်အကြံဖတ်ဆိုတော့ဟိုအန္တရာယ်လည်းပဲမွတ်စလင်လူကြီးများလာရင်တေချာပေါက်ပေါက်ပေါက်လာမှာအခုမများခင်တော့မှာဦးစင်းတို့ဟိုဗုဒ္ဓဘာသာမြန်မာမင်းကလေးတွေတော်တော်ထိခိုက်နစ်နာနေရပြီဟိုဒါကြောင့်ဒီဥပဒေကိုတောင်းဆိုရတာအဲ့တော့ပြည်ထဲမှာရှိတဲ့မွတ်စလင်တွေရောပြည်ပမှာရှိတဲ့မွတ်စလင်တွေရောပြောချင်ပါတယ်။ဦးဇင်းတို့ကတော့အမျိုးဆောင်ဥပဒေဆိုတဲ့အမျိုးသားဥဒ္ဒရာကြီးကိုကာယံနိုင်ခဲ့ပါပြီ။နိုင်ငံတည်ငြိမ်အောင်နဲ့လုံခြုံအောင်ဦးဇင်းတို့တွေတည်ဆောက်နိုင်ခဲ့ပါတယ်။ဘာသာပေါင်းစုံလူမျိုးပေါင်းစုံချစ်ချစ်ခင်ခင်ညီညီချမ်းချမ်းနေကြပါတယ်။ဦးဇင်းတို့နဲ့လက်တွဲပြီးတော့မြန်မာပြည်ကြီးတာယာလှပအောင်ညီချမ်းဆိုးပြအောင်အဝိုင်းဝန်းဆောင်ရွက်ကြပါလို့ဦးဇင်းဖိတ်ခေါ်ကြပါတယ
်။မန္တလေးတိုင်းဒေသကြီးတန်ကနိုင်ကအဖွဲဥက္ကဋ္ဌမစိုးရင်ကြောင်းတိုက်ဆရာတော်ကြီးဦးဝိစိတ်တာပြီးဝင်တာကတော့အမြင့်မတူသူတွေကိုရံပဲအဖြစ်မမြင်ပဲသဘောထားကြီးကြဖို့လိုကြောင်းလမ်းညွှန်မိန့်ကြပါတယ
်အဓိကသူတို့ဒေါသတွေဖြစ်နေမှာပေါ့ကို့အလိုမကျတဲ့ပုံကိုယ်တွေပေါ့ဆန့်ကျင်ပဲရံသူလို့မြင်ပြီးတော့ဒေါသတွေလွန်ကဲလို့တက်ခံနေကြတာအဲ့တော့ဆွေးဆဲမျိုးစစ်မိုးနိုင်မယ်ဆိုရင်ဘယ်လိုကြည့်ပြင်းပြထန်ထန်တက်ခတ်စရာမလိုတော့ဘူးလေအလုံးအားဆွေမျိုးတွေပဲသံဃာဆက်ဆက်မှာဆွေမျိုးတော်ခဲ့ကြတာဒီဘဝမြတ်စွာကွယ်ကွာလာခဲ့လို့သာဒီစိမ့်လိုဖြစ်နေကြတာ။ဟောမြတ်စွာဘုရားလည်းမေမတော်ဘူးတဲ့ပုဂ္ဂိုလ်အဖေမတော်ဘူးတဲ့ပုဂ္ဂိုလ်မရှိဘူးလို့ခေါ်တာ။ဒီမြန်မာနိုင်ငံနဲ့တော့မဟုတ်ဘူးဒီကမ္ဘာလုံးမှာရှိတဲ့ပုဂ္ဂိုလ်တွေအလုံးအားဆွေမျိုးတွေပဲ။ယံဘက်ကပြောဆိုတဲ့အပြောဆိုမျိုးတွေမပြောဘဲနဲ့ပေါ့နော်။အေးချမ်းသာပဲ။မေတ္တာထားပြီးတော့ဆက်ဆံကြဖို့အဲ့ဒါလိုတာပေါ့။
မြမပြည်ရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့တော့အရှင်ဝီရသူကပါတီကြီးနှစ်ခုလုံးမှာအား내ချက်တွေရှိနေတယ်လို့မိန့်ပါတယ်
။ဒါကြောင့်နှစ်ခုထဲကတစ်ခုခုကိုပုံအပ်လို့တော့ဟိုမဖြစ်တော့တဲ့အခြေအနေမျိုးတွေ့ရတယ်။အဲကြောင့်ဦးဇင်းတို့အနေနဲ့ကတော့ဟိုပါတီသေးသေးလေးတွေလွတ်တော်ထဲမှာလူကောင်းလူတော်လူမှန်တွေရောက်ဝိုင်းဝန်းအားပေးမယ်ဆိုလို့ရှိရင်တော့လွတ်တော်နိုင်ငံရေးလည်းတည်ငြိမ်သွားမယ်ဒီအနာဂတ်နိုင်ငံတော်ကြီးလဲဒီမိုကရေစီဆန့်ကျင်ဆန်းလုံးမိမိပြုပြင်ပြောင်းလဲလာနိုင်မှာလေဦးဇင်းတို့ယုံကြည်ထားတာပေါ့နော်ဟိုလက်ရှိအာဏာရပါတီကိုကြည့်မယ်ဆိုလို့ရှိရင်တော့ဟိုဦးသိန်းစိန်ရဲ့ပုံရိပ်ကကောင်းတယ်အဲတိုးတော်လဲပဲဟိုဂျန်နဲ့အမတ်တွေပဲဖြစ်ဖြစ်ဝန်ကြီးတွေပဲဖြစ်ဖြစ်အဲသူတို့တို့တွေကိုပြည်သူလူထုတွေကယုံကြည်အောင်ခက်ခဲတယ်ပေါ့နောက်တစ်ခုကျတော့ NLD ပါတီပေါ့ဒီတော့အစမ်းစုကြည်ကိုအမျိုးသားရေးဘက်မှာအားနေတဲ့အတွက်ကြောင့်မျိုးသားရေးနဲ့ပတ်သက်ပြီးယက်တီမှုမပြတ်သားတဲ့အတွက်ကြောင့်ဟိုပြည်သူလူထုကဟိုစိတ်ကုံလာတာဖြစ်တယ်ပေါ့အဲ့တော့အဲ့ဒီမှာလည်းဒေါ်စန်းစုကြည်ရဲ့ပုံရိပ်တစ်ခုလည်းပဲရှိတယ်ဂျန်နဲ့ဟိုပြိုင်တဲ့သူတွေကတကယ်ကိုဟိုပြိုင်ပွဲနဲ့ရှင်းပြိုင်ပြီးတော့အာကောင်မန်းတန်ဟိုထိုးသွက်နိုင်တဲ့အရေးချင်းတွေမရှိကြဘူးပေါ့နော်နောက်အနာရရှိသွားလို့ရှိရင်လည်းပဲနိုင်ငံကိုတည်ငြိမ်အောင်မောင်းနှင်နိုင်တဲ့တွေ့ကြုံမျိုးတွေမရှိကြဘူ
းမစိုးရင်ဆရာတော်ဖျားကြီးဦးဝီစိတ်တာပြီးဝင်တာကတော့တိုင်းပြည်ကိုအုပ်ချုပ်နေသူတွေအနေနဲ့သူတို့ရဲ့တချင်ကအမားတွေအတွက်နောက်တချင်ပြန်လဲအေးအေးယူခံရမှာဟုစိုးရင်နေဟန်ရှိတယ်လို့ချိန်ဆမိန့်ကြပါတယ
်သူတို့ဆေဆိုးဟာဆေဆိုးဟာပြောနေတယ်မလားသူတို့အုပ်ချုပ်လာတာနှစ်ပေါင်းဘယ်လောက်ရှိသလားနှစ်ပေါင်း50ကျော်သွားပြီအဲဒီကြားထဲမှာသူတို့ရဲ့လုံရတဲ့မှားတာတွေရှိလဲခြေကဥတွေမှာကနောက်ကျောင်းပြန်ပြီးတော့အိုက်ခက်ကလုတ်ခဲ့တာလေရေးမိွာလို့ဥပဒေတွေထက်ထားတယ်မလားအဲဆိုအပ်ဆက်ဆက်လုတ်ခဲ့တယ်ဒါပေမဲ့လို့အဲ့ဒါဖြစ်နိုင်တာတကယ်လို့ဒီမိုကရေစီတကယ်ပြီးပြီးပြင်းပြင်းဖြစ်သွားလို့ရှင့် ပြန်ပြီးအေးအေးယူကမရှိဆိုတဲ့ဥပဒေပြတ်မသွားနိုင်ဘူးလားပြတ်သွားနိုင်လားမလားအဲ့ဆိုရင်စိတ်ကရှိမှာပဲတကယ်ဒီမိုဒီစီနိုင်ငံဖြစ်သွားရင်ဒေါက်တာသုတိယာဒီသူကမကတမထားဘူးဘာညာပြောပေမဲ့လို့သူကပြည်သူ့ဆန္ဒကိုလိုက်နာမှာလေခုရောဂါပဲမဲဆွဲနေတာပေါ့ပြည်သူ့ဆန္ဒနော်ပြည်သူ့ဆန္ဒအရဆင်းပေဆိုဆင်းပေမယ်လှုပ်ပေဆိုလှုပ်ပေမယ်ဆိုတော့အဓိပ္ပာယ်ရအောင်နေတာလေပြည်သူကတကယ်လို့တောက်ဆိုလိုက်ရင်သူမလုပ်လို့ဖြစ်မှာမရဘူးလေအဲ့ဒါကိုတော်တော်စဉ်းစားခန့်တာပေါ့နော်အစိုးရအနေနဲ့ဒါရောသတ်စုကြည်ယုံကြည်တဲ့ထောင်သူတယောက်တည်းယုံကြည်လို့မဖြစ်ဘူးလေအဲ့ဒါကဝိုင်းပြီးတော့အကြံဉာဏ်လိုပါပဲ
အရှင်ဇောတိကကိုတော်ကအစိုးရအနေနဲ့ကြောက်ရွံ့မှုမှလွတ်ကင်းဖို့လိုကြောင်းမိန့်ပါတယ်ခင်ဗျာ
ဒီနေ့ဒီမိုကရေစီနိုင်ငံဖြစ်အောင်လက်တွဲပြီးတော့လှုပ်ဆောင်ကြတဲ့နေရာမှာဒီလက်ရှိအစိုးရအနေနဲ့ကကြောက်ရွံ့မှုကင်းရမယ်လို့ဒါဘုန်းကြီးမြင်ပါတယ်ဟောဘာဖြစ်လို့တော့ဆိုတော့ကြောက်ရွံ့မှုကင်းမှသာလျှင်တကယ်ဖြောင်းဖြောင်းတန်းတန်းနဲ့အမှန်တရားကိုလှုပ်ရဲမှာပေါ့ဗျာဥပမာမကူရွေးကောက်ပွဲဆိုရင်လည်းပဲရိုးသားသားကိုတကယ်ကိုရတဲ့လူကိုရတဲ့လူအတိုင်းကိုမှန်မှန်ကန်ကန်ကြီးညာပြီးတော့ပြီးမယ်ဆိုတော့သူတို့ရဲ့ရိုးသားမှုစိတ်ဓာတ်အပေါ်မှာမူတည်ပြီးရဲရင်သွားတယ်ပေါ့ကြောက်ရွံ့မှုရှိနေတယ်ဆိုရင်ကတော့ရဲရင်မှုမရှိဘူးတကယ်ရဲရင်မှုမရှိတဲ့အခါမှာသူတို့ပြက်ပြက်သားသားနဲ့မလုံဆောင်နိုင်ဘူးအဲဖုံဖုံကတော့သူတို့တိုက်တွန်းနေတာကဒီအတိုက်ခံရောဟုတ်လားအတိုက်ခံခေါ်တဲ့ခုနိုင်ငံရေးသမားတွေပေါ့ဗျာကြီးခဲ့တဲ့ပုဂ္ဂိုလ်တွေရောအခုလက်ရှိလူကြီးတွေရောကိုတကယ်ကိုတိုင်းပြည်ကောင်စားရေးအတွက်ကိုတွေ့ဆုံပြီးတော့လက်တွဲပြီးတော့ပြီးခဲ့ပြီးသားတွေအားလုံးကိုသင်မုန်းချေပြည်ပုံကားချငါတို့နိုင်ငံတစ်ချိန်ကအရှိတောင်အာရှမှာဟုတ်လားကဘာလည်းတည်ခဲ့တယ်တကယ်ကိုအဲထိတ်တိုင်းမှာရောက်ခဲ့တယ်ထိုင်းနိုင်ငံတို့စင်ကာပူတို့မလေးရှားတို့တောင်မှမြန်မာနိုင်ငံကတက်ကတူကတက်ပြီးဘွဲရမှသူတို့နိုင်ငံကိုဟုတ်လားအလုပ်ငန်းလုပ်ငန်းတွေကိုပို့ပြီးတော့အထက်တန်းကြတာတွေရနိုင်နေဆိုတဲ့အရင်တုန်းကအဆင့်ရှိခဲ့ရတယ်ဒီနေ့ရော့ကြသွားတာဟာအဲ့ဒီလိုမညီညွတ်ကြလို့ပုထုဇဉ်တွေရဲ့တိုင်းပြည်ကောင်းစားရေးအတွက်ရည်မှန်းပြီးတော့လှုပ်လာခဲ့တာသို့တော့မှားတဲ့ဟာတွေလည်းရှိခဲ့တဲ့ဥစ္စာတွေအားလုံးကိုအမှားဆိုတာတွေကိုပြန်ဖော်မပြပဲပြီးပုံကားချပြီးတော့ရှေ့ဆက်ဒုတွေဘယ်လိုကောင်းအောင်လုပ်မလဲဆိုတာကိုယိုယိုသားသားနှစ်ဖက်လုံးမှာရှိတဲ့နယ်လို့ဒါဘုန်းကြီးမြင်တယ်